မွတ်စလင်များစုနေထိုင်ရာနိုင်ငံခုနှစ်ခုကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တမ်းမြစ်မဲ့ပိုပြီးထိရောက်တဲ့သမ္မတအမိန့်ညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်ကမကြာခင်မှာထုတ်ပြန်ဖို့ရှိနေပါတယ်။ဒါပေမဲ့ဒီအမိန့်ညွှန်ကြားချက်ကကျင့်သုံးဖို့ပိုပြီးတော့တင့်တော်ကောင်းမွန်မှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုအတွင်းနိုင်ငံသားသားခီးသွားတွေဝင်ရောက်မှုကိုကန့်သတ်ဖို့အစိုးရပိုင်းကဆောင်ရွက်ချက်တွေမှာကြုံတွေ့ခဲ့ရတဲ့ဗျံပရာအခြေအနေမျိုးတွေကိုလည်းရှောင်ရှားနိုင်မှာဖြစ်တယ်လို့အမိမြေလုံခြုံရေးဝန်ကြီးဂျွန်ကယ်လီကမနေ့စနေနေ့ကပြောဆိုပါရယ်ဂျာမနီနိုင်ငံမြို့နယ်လုံခြုံရေးညီလာခံအတွင်းအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်ပြီးကမကထပြုဆွေးနွေးတာမှာဝန်ကြီးကယ်လီကအခုလိုထည့်သွင်းပြောဆိုတာဖြစ်ပါတယ်အမိညွှန်ကြားချက်အသစ်ကအလုတ်သမားပြည်ဝင်ခွင့်ဒါမှမဟုတ်လည်းအမြဲတမ်းနေထိုင်ခွင့်ကန့်ဆောင်တဲ့နိုင်ငံသားတွေအမေရိကန်ပြည်ထောင်စုအတွင်းပြန်လည်ဝင်ရောက်ခွင့်ကိုတားဆီးမှာမဟုတ်ဘူးလို့ဝန်ကြီးကပြောပါတယ်ဒါပြင်မိညွကြချက်ထုတ်ချိန်မှာအမေရိကန်ပြည်ထောင်စုရဲ့လေးစိတ်တွေကိုပြန်တန်းလာနေပြီဖြစ်တဲ့နိုင်ငံသားသားခီးသွွားတွေအပေါ်မှာလည်းတည်ရမှုရှိမှာမဟုတ်ဘူးလို့လည်းဝန်ကြီးကထပ်လောင်းပြောပါရယ်ပြည်ပကနေအမေရိကန်ပြည်ထောင်စုကိုပြန်တန်းလာသူတွေအမေညွကြချက်ကြောင့်ပိတ်မိမနေစေဖို့သမ္မတထရန့်ကအသေးအချာစီစဉ်လှုပ်ဆောင်မှာဖြစ်ပါတယ်လို့လည်းအမိမြေလုံခြုံရေးဝန်ကြီးကပြောဆိုသွားပါရယ်လွေးမှုကြီးကြပ်ရေးဆိုင်ရာအမိညွှန်ကြားချက်အသစ်ကတော့အစောဆုံးအင်္ဂါနေ့လောက်မှထွက်ပေါ်လာနိုင်တယ်လို့အမေရိကန်သတင်းတွေမှာခန့်မှန်းရေးသားထားကြသလိုသမ္မတထရန့်ကိုယ်တိုင်ကလည်းဒီသတင်းပါအတွင်းထုတ်ပြန်မယ်လို့အတည်ပြုပြောဆိုထားတာဖြစ်ပါတယ်ရှင်